မလေးကိုပေါ်တော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်က2016ခုနှစ်ဇွန်လအတွက်လေဒီချီကျူးဂုံဖြူထိုက်သူဖြစ်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ညီမလေးအနေနဲ့ဗာပြောချင်လဲရှင
်ဝမ်းတာပါတယ်ရှင်မထင်မဲ့တော့ရွေးချယ်ဖွဲ့ရတဲ့အတွက်လည်းအရင်ကဝမ်းတာပါတယ်ရှင်ဒီနေ့မှပြည်လာခြင်းအခု12နှစ်ကျော်တနင်္ဂနွေလောက်မှပြောပြမှပြည်လာပါရှင်တင်းထားမှခါရလာပြောပြတာတမယမသိပါဘူးရှင်ဦးကြောင်ကြောင်နဲ့ဒီပြောမလို့လို့နဲ့အရင်ကလည်းဝမ်းတာပါရှင်ဒီနေ့ကတမီးဆယ်ရန်ဂုံဖြူပွဲနဲ့တမီးကမွေးမွေးဖြစ်နေတဲ့အတွက်ပုံရလည်းပျော်ရွှင်မိပါတယ်ရှင
်ညီမလေးတို့မိသားစုအကြောင်းလေးလည်းနည်းနည်းလောက်ပြောပြပေးပါဦး
သမီးဖေနဲ့မိနဲ့ကတော့တက်ကနေပါတယ်ရှင်။သမီးတကယ်တမ်းနေနေတန်းထိကိုတက်ထဲမှာပဲတောင်းနေရအောင်ခဲ့ပါတယ်ရှင်။ငါးလားနေဆယ်တန်းထိတော့အဖကတင်းတန်းကမနေရအောင်ခဲ့ပါတယ်ရှင်
။ညီမလေးဒီသူငယ်တန်းကနေပြီးတော့ဒီတက်တော်ဝင်တဲ့အောင်မြောင်ထိပေါ့နော်ဘလို့တွေစူးစမ်းခဲ့ရလဲဘလို့အခက်အခဲတွေကြုံတွေ့ခဲ့ရလဲဆိုတာလည်းပြောပြပေးပါဦး
။သမီးပေါ်မှာအကိုရေအမတွေရှိတော့အကိုရေအမတွေလိုမျိုးအောင်မြောင်စူးစမ်းတဲ့သူတယောက်ဖြစ်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ခံယူပြီးတော့စူးစမ်းခဲ့တာပါရှင်။
ညီမလေးအနေနဲ့ဒီတက္ကသိုလ်ဝန်ထမ်းကိုလည်းဒီနှစ်နှစ်စူးစမ်းခဲ့ရလို့သိရတယ်ညီမလေးအဲ့ဒီအပေါ်မှာလည်းပြောပြပေးပါဦး
အဲ့မနေ့အတွင်းမှာလည်းတမီးတော်တော်စူးစမ်းခဲ့ရတယ်ရှင်တမီးမမန်းနိုင်တဲ့စာရင်းမမန်းနိုင်ပေမဲ့လည်းတမီးအတက်နိုင်ဆုံးမမန်းနိုင်ကိုစူးစမ်းပြီးတော့တမီးသင်ကြားခဲ့ရတယ်ရှင်
ညီမလေးကလေဒီတက္ကသိုလ်ဝန်ထမ်းဆောင်ပွဲကိုဖြေဆိုတဲ့အခါမှာလေဒီ6လောင်းနဲ့စာရေးရတာဆိုတော့လေဆောင်ပွဲဝဲကန်ထဲမှာရောဘယ်လိုမျိုးအခက်အခဲတွေကြုံခဲ့တာမျိုးရှိလဲရှင
်ဆောင်ပွဲအခန်းထဲမှာတော့အခက်အခဲမရှိဘူးရှင်တမီးကျောင်းမှာစာတင်တဲ့အချိန်မျိုးပဲဆောင်ပွဲဖြစ်တဲ့အချိန်လဲစပက်ခုံလေးနဲ့ထိုင်ခုံတစ်လုံးနဲ့ပဲဖြေခဲ့ရတယ်ရှင်
ညီမလေးနေနေပေါ်တော့ဒီလိုမျိုး6တောင်းနဲ့စာရေးသားနိုင်အောင်ပေါ်တော့ဘလို့တွေလေးချင်းခဲ့ရလဲဆိုတာလည်းပြောပြပေးပါဦးညီမလေး
သမီးတော့အလေးချင်းတစ်ခုလို့ရောမဟုတ်ပါဘူးရှင်သမီးငယ်ငယ်ကအမတွေကိုရစာတွေကြက်တယ်စာတွေရောသမီးလည်းရေးတက်ခြင်းဖတ်တက်ခြင်းနဲ့လိုက်လုပ်ခဲ့တာပါရှင
်ညီမလေးကလည်းအခုလို့စွဲရှိရှိနဲ့စူးစမ်းပြီးတော့ဒီတက္ကသိုလ်ဝန်ထမ်းကိုအောင်မြင်ခဲ့ပြီဆိုတော့ရှေ့ဆက်ပြီးတော့ဘာတွေလှုပ်ဆောင်သွားမလဲအနာဂတ်မှာဘလို့တွေရည်မှန်းထားလဲညီမလေး
သမီးရဲ့အနာဂတ်မှာလည်းသမီးတက္ကသိုလ်ဆက်တက်ပြီးတော့ဘယ်တစ်ခုရခဲ့လို့ရှင်စာမတင်နိုင်တဲ့ကလေးတွေစာမတက်သေးတဲ့လူကြီးသူမလေးတွေပြန်ပြီးတော့ကိုတက်မြောက်ထားတဲ့ပြင်နိုင်နဲ့ပြန်လဲပြီးပို့ချပေးချင်တာပေါ့ရှင
်ညီမလေးအနေနဲ့ပေါ့နော်ဒီမတန်ဆွမ်းတဲ့လူငယ်တွေအတွက်ကောညီမလေးအနေနဲ့ဘာပြောချင်လဲ
မတန်ဆွမ်းတဲ့လူတွေနဲ့လည်းကိုယ့်ပုဂ္ဂိုလ်အားငယ်တဲ့စိတ်ကိုမမွေးပါနဲ့လို့ပြီးတော့အမြဲတမ်းကိုလုံနိုင်ရင်ကိုဖြစ်ရမယ်ဆိုတဲ့စိတ်သက်ကိုအမြဲတမ်းမွေးပါလို့ကိုမလုံနိုင်ပေမဲ့လည်းဆွေးရှိရှိနဲ့လုပ်ပါရင်ဒီနေ့အပန်းနာကိုရောက်ပါမှာလို့သမီးဆုတောင်းပေးလိုက်ပါလို့ရှင
်ဟုတ်ကဲ့ပါညီမလေးညီမလေးရဲ့ရည်မှန်းချက်တွေလည်းအောင်မြင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
ဟုတ်ကဲ့ရှင်ပေးတဲ့ဆုနဲ့ပြည့်ပါစေ